ဂျပန်နိုင်ငံနောက်တောင်ပိုင်းမှာ၃ရက်ဆက်တိုက်မိုးသက်ထန်ခဲ့ပြီးတဲ့နောက်မြေပြိုမှုတွေအတွင်းအနည်းဆုံးလူ100သေဆုံးရကြောင်းအာဏာပိုင်တို့ကပြောပါတယ်။နောက်ထပ်65ဦးကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်။နိုင်ငံအနောက်ပိုင်းနဲ့အလဲပိုင်းကထိခိုက်မှုရှိခဲ့တဲ့ခြေရာတွေကအပြက်စီးတွေကြားမှာအသက်ရှင်ကျန်ရစ်သူတွေသေဆုံးသူတွေကိုကယ်ဆယ်ရေးအဖွဲ့တွေဆက်ပြီးရှာဖွေနေကြပါတယ်။မိုးသက်ထန်မှုအတွင်းသေဆုံးခဲ့ရသူတွေနဲ့ပျောက်ဆုံးသူအရေအတွက်ကအခုဆိုရင်တရားကျော်သွားပြီဖြစ်ကြောင်းအကြီးအကျယ်ပျက်စီးခဲ့တဲ့အကြောင်းပြောက်ဆုံးနေသူအများအပြားရှိနေစေဖြစ်ပြီးရှာပွေကယ်ဆယ်ရေးကိုအစွမ်းကုန်လုပ်နိုင်ဖို့ဝန်ထမ်းပေါင်း 9,300 ထိတိုးမြှင့်ဆောင်ရွက်နေတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကလည်းပြောဆိုခဲ့ပါတယ်။